ဂျပန်ဆိုရအနေနဲ့မြန်မာစစ်ကောင်စီရဲ့လူခွင့်ရချုပ်ဖောက်မှုတွေအပေါ်ပုံမှုပြင်းထန်စွာရည်တည်ဆောင်ရွက်ဖို့မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရပြီးမကြသေးခင်ကပြန်လည်လွတ်မြောက်လာတဲ့ဂျပန်မတ်တမ်းရုပ်ရှင်ရဲ့ကုသူတိုရုကူဘိုတာကတိုက်တွန်းလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံအချင်းထောင်တွင်ထိန်းသိမ်းခံထားရတဲ့အခြေအနေဟာငရဲပြည်လိုပဲလို့သူကတင်စားပြောကြားလိုက်ပြီးမြန်မာပြည်သူတွေခံစားနေရတာကိုသူတွေ့ကြုံခဲ့ရတဲ့အခြေအနေတွေအရပိုပြီးနားလည်သိရှိလာရတဲ့အတွက်မြန်မာနိုင်ငံကထွက်ပြေးလာကြသူတွေကိုလက်ခံပေးဖို့အတွက်လည်းဂျပန်အစိုးရကိုသူကတောင်းဆိုလိုက်ပါတယ်မြန်မာနဲ့ဂျပန်အကြားစီးပွားရေးအရတည်တာတဲ့ထိရောက်မှုတွေဖြစ်ပေါ်စေတဲ့ဆက်ဆံရေးရှိနေတာကြောင့်ဂျပန်ဘက်ကရင်းနှီးမြှုပ်နှံမှုတွေဘယ်ကိုသွားတယ်ဆိုတာနဲ့အဲ့ဒီငွေတွေကိုယ့်ပြည်သူတွေပေါ်ဖိနှိပ်ဖို့အတွက်အသုံးချနေတာဟုတ်မဟုတ်ဆိုတာကိုအသေးစိတ်စုံစမ်းတင်ကြောင်းလဲတိုရုကူဘိုတာကပြောပါတယ်အသက်26နှစ်ရှိပြီဖြစ်တဲ့တိုရုကူဘိုတာဟာမြန်မာနိုင်ငံမှာဆရာနာသိမှုဆန့်ကျင်တဲ့ဆန္ဒပြပွဲတစ်ခုမှာတခြားမြန်မာနိုင်ငံသား2ဦးနဲ့အတူဖမ်းဆီးခံခဲ့ရပြီးထောင်ဒဏ်9နှစ်အပြည့်ပေးခံခဲ့ရပေမဲ့အကျဉ်းထောင်မှာ3လခွဲလောက်ပဲနေရပြီးနိုဝင်ဘာလ18ရက်နေ့မှာလူငင်းချမ်းသာခွင့်နဲ့အကျဉ်းသားတွေပြန်လုပေးတဲ့အထက်ပါဝင်လာခဲ့တာပါဒါပေမဲ့အကျဉ်းသားတွေလုပေးလိုက်တာဟာစစ်ကောင်စီကဝါဒဖြန့်ချီရေးအတွက်တက်တက်လှုပ်ဆောင်ခြင်းဖြစ်တယ်လို့တိုရုကူဘိုတာကပြော